မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဆန္ဒပြပြည်သူကိုအကြမ်းဖက်ချေမှုန်းမှုတွေတိုးလုံနေတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရနဲ့စီးရီးပူးပေါင်းဆောင်ရွက်မှုတွေကိုဩစတြေးလျကဆိုင်းငံ့ထားလိုက်ပြီးမြန်မာအစိုးရအတွက်ပေးရနေတဲ့ကူညီထောက်ပံ့မှုတွေကိုအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုပြောင်းလဲပေးရမှာဖြစ်ကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ February 1ရက်မှာစစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖျောက်ချခဲ့ခြင်းကစပြီးဆန္ဒပြပြည်သူတွေကိုတွေးမြေချဖြိုခွင်းနေတာကိုဩစတြေးလျအစိုးရကအထူးစိတ်ပူကြောင်းနဲ့နိုင်ငံတကာရပိုင်권ဖြစ်တဲ့ငြိမ်းချမ်းစွာစူဝေးဆန္ဒပြ권တွေကိုချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးရဲတွေအနေနဲ့ဆန္ဒပြပြည်သူတွေအပေါ်အကြမ်းမဖက်ဖို့တိုက်တွန်းလိုက်ပါတယ်။အတိုင်းနိုင်ငံပုတ်ကိုဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တဲ့အခုရန်ကုန်မှာအဖမ်းခံနေရတဲ့ဩစတြေးလျပါမောက်ခရှောင်းတန်နာကိုတန်ယုံကောင်စစ်ဝင်တွေ့권ကန့်သက်ထားမှုအတွက်စိတ်ပူကြောင်းလည်းပြောပါတယ်။ပမောက္ခတန်တော်ကိုရောအဖမ်းခံရတဲ့ဒေါန်ဆန်းစုကြည်တမရဥဝင်းမြင့်နဲ့တခြားဥပဒေမဲ့ဖန်တာသူတွေကိုအ мян ပြန်လွှတ်ပေးဖို့လဲတောင်းဆိုပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာရေးမူဝါဒချက်မှတ်ဖို့အထူးသဖြင့်အာဆီယံအိနီချင်းတွေဖြစ်တဲ့ဂျပန်အိန္ဒိယအပါအဝင်နိုင်ငံတကာမိတ်ဆွေတွေနဲ့ကြေပြန့်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်လို့လည်းပြောပါတယ်။